က်ပိုင်မြေဆိုပြီးဖေရှားခံရတဲ့ဘကိုးတိုင်လှဲကူးမြို့နယ်သမီးလေးကျေးရွာကအိုမဲ့အိမဲ့ဖြစ်သွားသူတွေဟာယာယီတဲထိုးနေရကကျောင်းသားမရှိတဲ့မိသားစုတွေကိုဖေရှားခိုင်းမြန်လို့အင်အားစု66စုကလူ180ကျော်ဟာဘကိုးတိုင်လာနီကျေးရွာအောင်သိတိကျောင်းတိုင်ဝင်းထဲကဓမာယုံကိုပြောင်းရွှေ့ရပြန်ပါတယ်ဒီဒုက္ခသည်တွေနေရေးထိုင်ရေးတန်ရှင်ရေးစားရေးတောက်ရေးအတွက်စီစဉ်ထားပုံကိုအောင်သိတိကျောင်းတိုင်ဆရာတော်ဦးအက်ကဓမာကမိတ်ကြပါတယ
်ဒီမှာအိမ်လာတွေရှိတယ်ကျွေးတဲ့နေရာမှာကျထမင်းယုံဝင်ရှိပါတယ်အလဲကျစနစ်နဲ့အဲ့ဒါထမင်းယုံထဲမှာကျွေးပါတယ်သူတို့ကိုယ်လည်းမချက်ခိုင်းပါဘူးအဲ့တော့အဲ့လိုကျွေးတဲ့အတွက်တန်ရှင်ရေးကအများကြီးအားတာမှုရှိပါတယ်ကိုယ်တိုင်ချက်တယ်လည်းဆိုင်တယ်လူရှင်းတော့နေနေပြန်မပြတ်ပါဘူး
1988ခုနှစ်ရှစ်လေးလုံးအရေးတော်ဘုံကြီးနောက်ပိုင်းရန်ကုန်မြို့ကကျူးကျော်ရက်ွက်ကလူတွေဆုပ်ပြီးတချို့ကိုတောင်တကုံမြောက်တကုံမြို့သစ်တွေကိုစစ်ကားကြီးတွေနဲ့ပို့ဆောင်ပြီးတချို့ကိုလှဲကူးမြို့နယ်ကငါးစုတောင်ကျေးရွာမှာနေရာချထားပေးတာရှိခဲ့ပါတယ်။တမီလေးကျေးရွာကအိုးမဲ့အိမ်မဲ့ဖြစ်သွားသူတွေကိုဒီလိုနေရာချထားပေးတာရှိပါသလား
။အခုထိတော့ဘာမှဥစဉ်လို့လည်းမသိရသေးပါဘူး။ဘယ်ကိုချထားပေးမယ်ဆိုလည်းမသိသေးပါဘူး။
ဒီလိုနေရာချထားပေးတာမရှိတဲ့အတွက်ယာယီတဲတွေနဲ့နေထိုင်ရတဲ့အကြောင်းလှဲကူးမြို့နယ်ကဥသက်ခိုင်ကပြောပြပါတယ်
။ကျေးဇူးစခန်းဆောက်ထားတာကကျောင်းဝင်းရဲ့ဘေးကရဲ့အားစားကွင်းမှာသူတို့ကဘယ်ဥပဒေဆွဲလဲဆိုတော့ကဒီမှာအလိုင်းကြီး10ရှိတယ်။10ရဲ့ပုံမှာနေတဲ့အတွက်10ဥပဒေရဆရာဆွဲမှာ10ပုံမှာနေတဲ့အတွက်အဲ့လိုအကြောင်းဖုံးကြီးကအဲ့ကွင်းထဲမှာရှိတဲ့ကျေးဇူးစခန်းအခုဆရာမဲ့လူတွေရဲ့66စုကိုသူ့ဖုံးကြီးကျောင်းဝင်းနဲ့တမိုင်းလုံးရွှေ့ပြလိုက်တယ်ခင်ဗျာအကျဲဖြတ်ပြလိုက်တယ
်အခင်းဖြစ်ပွားတဲ့နေရာကိုမရောက်ဘူးသူတွေကကျောင်းဝင်းထဲမှာယာယီတဲတွေဆောက်လုပ်ထားတာပဲသိကြတဲ့အတွက်ဥသက်ခိုင်ဆက်ရှင်းပြတာက
ကျောင်းဝင်းမယ်ခင်ဗျာကျောင်းဝင်းမယ်သူသတ်မှတ်တာရင်းတော့ဒီလူတွေမြောက်ခင်တော့ကျောင်းဝင်းသတ်မှတ်တာပေါ့နော်ဒီစေကြီးပေးမှာဒီစေကြီးဆောက်တဲ့ချင်းတော့ဒီဖုံးကြောင်းနဲ့ဖြတ်ဖို့ရှိတဲ့ချင်းမှာမဖျားတဲ့လူရှိတယ်ခင်ဗျာရှင်းအောင်ဖျားဒီကူမတဲတဲ့ဖျားအောင်လို့ရှင်းအောင်ဖျားမှန်သိသွားတဲ့ချင်းမှာသူကဖုံးကြောင်းတက်ဆိုပြီးဖယ်ပေးခဲ့တာခင်ဗျာဖုံးကြောင်းနဲ့ဖျားလေးကြံနေလိုက်လား
အဲ့ဒီအလန်နီဆဲတိဆောက်ချိန်ကရွာတွေပြောင်းရွှေ့ပေးရတာရှိပြီးသမီးလေးရွာအကြောင်းကိုဆရာတော်ဦးအက်ကဓမ္မကရှင်းပြပါတယ်
။ဦးစင်းတိကလောက်ဆိုရင်တော့ဒေသခံတွေလည်းရှိပါတယ်။အဲ့ရွာပါပေါ့နော်။ဒေသခံတွေလည်းရှိပါတယ်။ဒီဆဲပြောင်းလုပ်လိုက်တဲ့အချိန်မှာရွာ73ရွာဖြတ်ပေးလိုက်ရတာဦးစင်းတို့ကြားပါတယ်။အဲ73ရွာဖြတ်ပေးလိုက်တော့အဲ့ရွာတွေအကုန်လုံးကသူတို့ဟိုးဟွာဘက်မှာပုဂိုးအလိုက်ကြီးဆိုတဲ့ရွာဘက်မှာနေရာပြေးပါဒါပေမဲ့အဲ့တည်းကဘာမှလုံးမဆန်းတက်တဲ့အခါလဲကြောင်းသူကဒီချန်ပါရှင်လေးကနေပြီးတော့ဘာလို့ ਆ လဲဆိုတော့အဲဒီတတိယချန်နေမှာအလုပ်သမားဖြစ်နေပြန်ပြီးတော့သူကနေစားသမားတွေပေါ့လေပြန်ပြီးတော့ချန်နေမှာကိုကပ်ပြီးတော့နေကြတာပေါ့အဲအဲ့လိုနေကြတဲ့လူတွေကသဘာဝနဲ့ကြောင့်အဲဒီသမီးလေးရွာလေးကရှင်နေပြကြလေးဟဲ့လားလူလေးစုစည်းလေးဖြစ်လာတော့သူတို့ဒီဘာအကုန်လုံးစုပေါင်းပြီးတော့အဲဒီရွာသားတွေလက်ရှိမူရင်းရွာသားတွေနဲ့တူပေါင်းပြီးတော့အမှလည်းအကွက်လေးရှင်နေပြကြနဲ့နေကြတာအဲ့လိုမျိုးပါပဲ
တပ်ပိုင်မျိုးဆိုပြီးသမီးလေးရွာဖေရှားခံရပြီးမဲ့မိုင်းတိုင်းသတ်မှတ်ထားပုံကိုလည်းဆရာတော်မကြတာက
တပ်ပိုင်ကြီးတက်မှတ်ထားတဲ့မန္တလေးမှာက28မိုင်နဲ့၃ပါလို့အမှသူတို့တပ်ပိုင်ကြီးဆိုပြီးတော့၆တိုင်ဆိုက်ထားတဲ့အလန်လေးထောင်ထားပါတယ်။အဲ့ဒီကြီးနဲ့၅မိုင်ခွဲလောက်ဝေးပါတယ်။အခုရွာနေရ
။အောင်သိတိကျောင်းတိုင်ဆရာတော်ဦးအက်ကဓမ္မမိတ်ကြားသွားတာပါရှင်။